ကရင်ပြည်နယ်မြဝတီခရိုင်မှာစစ်ကောင်စီတပ်နဲ့ကရင်မြို့သားအစည်းအဝေးလက်အောက်ခံတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်မြဝတီမြို့တောင်ဘက်စုံစည်းမြိုင်ဥက္ကဋ္ဌဝေါ်လီဥက္ကဋ္ဌလမ်းစုံကိုစစ်ကောင်စီတပ်ကပိတ်ဆို့တပ်ဆွဲထားပြီးစီရေးအရာအသစ်ပြင်ထားတယ်လို့လမ်းသွားလမ်းလာကုန်တယ်တွေကိုလည်းဒီနေရာတွေကိုဖျက်ဆီးသွားလာခွင့်မပြုဖို့နေဆက်ကမပြုဘူးလို့နေဆက်ကပြည်သူတူကပြောဆွေးပါတယ်အဲ့ဒီလမ်းဖျက်ဆီးသွားလာသူတွေကိုပြစ်ခတ်မယ်လို့သတင်းတွေထွက်နေတဲ့အတွက်ဒေသခံတွေကစိုးရိမ်စိမ့်နဲ့မသွားရဲမလာရဲကြဘူးလို့ဆိုပါတယ်အဲ့ဒီလမ်းတွေကနေသွားလာလို့မရတဲ့အတွက်ကုန်တယ်တွေလည်းအခက်ကြုံနေရပါတယ်တိုက်ပွဲပြင်းထန်နေတဲ့အတွက်ဟော်လီနဲ့သုံးတပ်ကွေ့ဆိုတဲ့နေရာတွေမှာတော့ KNU KNL ပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့နေရာယူထားသလိုစစ်ကောင်စီတပ်နဲ့နေကြားဆောင် BGF တပ်တွေကလည်းတဘောဘိုးစုံစည်းမြိုင်ဟော်လီလမ်းအထိပိတ်ဆို့ထားပါတယ်ဟော်လီဒေသဘက်ကကြီးရသားတွေဟာစားနပ်ရိက္ခာဝယ်ယူဖို့နဲ့အလုတ်ထွက်လုပ်ဖို့အခက်အခဲကြုံနေတယ်လို့ဆိုပါတယ်ဒီအပိုင်းအတွင်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီး KNU တပ်မှ6နယ်မြေဒူပလာယာခရိုင်မှာစစ်ပြေးဒုက္ခသည်6000ကျော်လောက်ရှိနေတယ်လို့သိရပါတယ်ခင်ဗျာ